ီကနေ့မေလ3ရက်နေ့ဟာကမ္ဘာစားနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆီယနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့သတင်းနဲ့စားနယ်ဇင်းလွတ်လပ်ခွင့်ကျဆင်းနေတယ်လို့သတင်းတောက်တွေကပြောပါတယ်။သတင်းမီဒီယာလုပ်ငန်းကိုတားမြစ်တာသတင်းတောက်တွေကိုဖမ်းဆီးတရားစွဲမှုတွေကြားကသတင်းတောက်တွေခက်ခက်ခဲခဲသတင်းရယူနေရတဲ့အခြေအနေတွေကိုတော့မက်ခင်ဖြူထွေးကတင်ပြပေးပါမယ်ခင်ဗျာ။
ဒီမိုကရေစီလူပေါင်းမှာသတင်းလွတ်လပ်ခွင့်ဟာအခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့အချိန်မှအဖြစ်အမေရိကန်တန်ယုံအပါအဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ကြပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကဆီယနာသိမ်းခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့သတင်းတောက်80မှာ40ကျော်ကဆက်ပြီးတော့ဖမ်းဆီးခံရဆဲဖြစ်ပြီးတရားစွဲဆိုခံရတယ်လို့တန်တမာအဖွဲ့အစည်းပေါင်း20နီးပါးရဲ့စုပေါင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖန်စီခံထားတဲ့သတင်းသမားတွေအားလုံးကိုပြန်လွတ်ပေးဖို့အင်တာနက်ကန့်သတ်မှုတွေကိုရပ်တန့်ဖို့ဆက်သွယ်ရေးနဲ့သတင်းအချက်အလက်လွတ်လပ်မှုကိုစတင်ပေးဖို့သတင်းအချက်အလက်ပေးနေတဲ့မီဒီယာကုမ္ပဏီတွေလိုင်စင်ရုပ်သိမ်းခံရတာဝင်ရောက်စင်းနှင်းရှာဖွေခံရတာမီဒီယာလုပ်ငန်းငယ်အများစုပိတ်ဖို့ဖိအားပေးခံရတာတွေကိုရပ်တန့်ဖို့မီဒီယာလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့သတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့စသဖြင့်ဒီနိုင်ငံခြားတန်ယုံတွေကစစ်ကောင်စီကိုတိုက်တွန်းထားကြပါတယ်မြန်မာနိုင်ငံမှာဆီယနာသိမ်းခဲ့ပြီး3လကျော်လာတဲ့အချိန်အတွင်းလုပ်ငန်းလုပ်ပိုင်ခွင့်ရပ်လိုက်တဲ့သတင်းလုပ်ငန်း6ခုရှိနေပါပြီ။မီစီမာ DVB 7 days မြန်မာနောင်းနဲ့ခစ်သစ်မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးတော့မကြခင်မှာပဲလုပ်ငန်းလုပ်ငန်းခွင့်ပိတ်သိမ်းခဲ့တယ်လို့ပြီးခဲ့တဲ့ရက်ပိုင်းတုန်းကတော့မြကြီးနားမြို့အခြေစိုက်မြကြီးနားသတင်းချာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်တာပါ။ပြည်ချိုင်းဝန်ကြီးဌာနကဧပြီလ29ရက်နေ့ကထုတ်ပြန်ချက်မှာတော့မီဒီယာတစ်ခုခုဒီပညာတရရက်သုံးပြီးသတင်းမထုတ်ပြန်ရဆိုပြီးဖော်ပြထားပါတယ်။အစိုးပိုင်းကအပိတ်ခံခဲ့ရတဲ့သတင်းမီဒီယာတချို့ကတော့အွန်လိုင်းနဲ့ဂျိုရုဆက်သွယ်ရေးကိုအသုံးပြုပြီးသတင်းတွေကိုဆက်လက်ဖော်ပြနေကြတာပါ။ဆီယနာသိမ်းပြီးတဲ့နောက်သတင်းသမားတွေကိုလုံခြုံရေးတွေဘက်ကပြစ်မှတ်ထားလာတဲ့အတွက်အရင်ကလိုပေါ်ပေါ်ထင်ထင်သတင်းရိုက်ကူးရယူဖို့မလွယ်တော့တဲ့အပြင်လက်ကင်တယ်လီဖုန်းနဲ့တောင်ရိုက်ကူးဖို့အဆင်မပြေတော့ဘူးလို့သတင်းတောက်တွေကပြောပါတယ်။အဖမ်းခံရနိုင်တဲ့အခြေအနေကြားမှာပဲသတင်းယူနေကြရတယ်လို့မကြခင်ကပဲထုတ်ဝေခွင့်ပိတ်ပင်ခံလိုက်ရတဲ့မြကြီးနာသတင်းဌာနကသတင်းတောက်တယောက်ကပြောပါတယ
်။လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်လွတ်လပ်စွာသတင်းရယူခွင့်ဆိုတာကဟိုဒါကဒုတိယပိုင်းဖြစ်သွားပြီပေါ့နော်။အခုဟာငါအရင်ကြီးတာကဒီအပိုင်းတော့မဟုတ်တော့ဘူးပေါ့နော်။အခုဟာသတင်းထောက်တွေရဲ့ safety လုံခြုံရေးတဲ့ထောက်တွေရဲ့လုံခြုံရေးရဲ့တဲ့ထောက်တာစုတွေရဲ့လုံခြုံရေးရဲ့ဖြစ်နေတာပေါ့နော်။ဟိုကဘယ်လောက်ဆုံးနေလဲဆိုရင်ကျွန်တော်တို့တဲ့ထောက်တွေကိုအဲနော်ထောင်ချောင်းစင်ဖန်းစီတာအရင်အထိအရောက်ဝတ်တင်နဲ့လာဆွဲတာအဲကျေလို့တဲ့ထောက်တွေမတွေ့ဘူးဆိုရင်မိသားစုဝင်တွေဆွဲသွားတာဆိုတဲ့ဟာတွေကလွတ်လပ်ခွင့်မရှိဘူးလို့ပြောစီအောင်မလို့ရတဲ့အတိုင်းအတာတစ်ခုဖြစ်သွားပြီပေါ့နော်
။သူရဲ့မြကြီးနာသတင်းချာနယ်တိုက်အပါအဝင်သတင်းမီဒီယာတွေအပေါ်ဖိနှိပ်နေတာကလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုမိမောင်းထိုးပြတာဖြစ်တယ်လို့သူကပြောပါတယ်
။အခုလိုပိတ်သိမ်းလိုက်တဲ့အပေါ်မှာလည်းကျွန်တော်မတရားဘူးလို့ကျွန်တော်ခံစားရတယ်။ကျွန်တော်တို့ဟာကျွန်တော်မများတောင်ကျွန်တော်တို့ဘာဝနိုင်မှမပေးဘူး။ချက်ချင်းပဲကျွန်တော်တို့ထိုးဖို့ပိတ်သိမ်းတယ်ဆိုတဲ့စာစောက်မှာကျွန်တော်တို့ပို့လိုက်တယ်ပေါ့နော်။သူတို့ဘယ်လောက်ပဲပိတ်သိမ်းပိတ်သိမ်းကျွန်တော်တို့ဟာပြည်သူတွေအတွက်အများကြီးအလုပ်လုပ်ပေးနိုင်ခဲ့လို့သူတို့ကျွန်တော်တို့ကြောက်လို့ကျွန်တော်တို့ပိတ်လိုက်တယ်လို့ကျွန်တော်တို့ထင်တယ်။အဲ့အတွက်ကြောင့်လို့လည်းကျွန်တော်ကုန်းယူတယ်
။လုပ်ငန်းလုပ်ကံခွင့်ကိုစစ်ကောင်စီကမပိတ်ခင်ရပိုင်းတော့ကလည်းမြကြီးနားဂျာနယ်ကသတင်းတောက်3ရောက်အတင်းအကျပ်ဖမ်းဆီးခံခဲ့ရပြီးစစ်ဆေးမေးမြန်းခံခဲ့ရပါတယ်။သူတို့တွေကိုတခြားသတင်းတောက်တွေလိုပဲတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကကြီးနဲ့တရားစွဲထားတာပါ။သတင်းတောက်တွေအနေနဲ့လုံခြုံရေးအရစိုးရင်စရာဖြစ်လာတဲ့အတွက်သတင်းဆက်လက်ရယူရေးသားဖို့အတွက်လျှို့ဝှက်လုပ်ကိုင်နေကြပါတယ်။ပြည်သူတွေကြားမှာတွားရောက်သတင်းရယူရတဲ့အခါမှာလည်းသတင်းပေးလာဆိုတဲ့တန်တရားနဲ့မယုံကြည်မှုကိုခံနေရတယ်လို့သတင်းသမားတဦးကပြောပါတယ
်။လက်ရှိအခြေအနေမှာကတော့ဒီနှစ်ခုရှိတာပေါ့လေ။တစ်ခုကပါလေဆိုတော့ကျွန်တော်ကအနာပိုင်ကိုလည်းရှောင်ရတယ်။ဒီစီစီကတော့မှမဟုတ်လားဆိုဖုန်းပါတယ်ဆိုရင်တော့မှပဲဒီဖုန်းယူစစ်တာမျိုးပါမျိုးလုံးပါတော့ကျွန်တော်စိုးရင်ရတယ်ပေါ့နော်။ဒီမှာကတော့ကျွန်တော်ခုပြောရရင်သတင်းရယူနေဆိုတာချက်ပေါ့နော်။ပြည်သူကြီးသားအလုံးကအဲ့အမခံရတာဘာမှမရှိတော့ဘူးသူကချင်းချင်းလိုရိုင်းနေမယ်ပြစ်ခဲ့မယ်ပေါ့နော်အဲ့လိုမျိုးလုံနိုင်တဲ့အခြေအနေဆိုတော့တရင်သမားပါလေအမြင်ရှိလို့ဒါပြည်သူတွေမှာလည်းအမြင်ရှိတဲ့အနေထားလို့ပဲပြီးပါခင်ဗျာအနာလူပဲနောက်တစ်ခုကပါလေတော့ဒီဆန္ဒပြရတယ်ဒါမှမဟုတ်ဒီလှုပ်ရှားမှုတွေလုပ်တဲ့ပုံစံလေးကိုယ်နဲ့ခင်ရင်းနေတဲ့လူပိုင်းတော့အိစားမရှိဘူးပေါ့နော်ဒါလို့ကိုယ်နဲ့မတည်ဘူးမင်းတို့ဒီကြားမှာတရင်တွားယူမယ်ဆိုရင်တော့ကိုယ်အဲ့လိုမျိုးတလန်ဆိုပြီးတော့ဟိုချင်းနာမျိုးတွေနောက်ပြီးတော့ဘုံမျိုးပင်လာဖြစ်တာမျိုးကြီးပေါ့နော်ဆီလာစီလာလောက်တာမျိုးကြီးအဲ့လိုမျိုးကြီးလေကြုံရနိုင်တယ်ဒါကျွန်တော်ကိုယ်တိုင်ရဲ့ဒီလိုချင်းဒီတစ်ခု ုမှကျွန်တော်ကြုံရသေးတယ်ပေါ့နော်
အင်တာနက်တွေကိုကန့်သက်တာပိတ်ပင်တာတွေကြောင့်သတင်းစီးဆင်းမှုရပ်တန့်တော့မဲ့အခြေအနေနဲ့ကြုံနေရပြီးသတင်းမီဒီယာလွတ်လပ်ခွင့်ဟာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ်
။ဒီကတော့သတင်းစီးဆင်းမှုနောက်နေသွားတဲ့အတွက်ကတော့ခေါ်လာတာကအကောင်းပါတော့လေ။ဟိုဒီလူလူကြာမှာအရင်ကအင်တာနက်ကိုလွတ်လပ်ဖို့တုံ့ပြန်လို့ရနေတဲ့အခြေအနေတော့မှာပဲသတင်းတူတွေနောက်ပြီးတော့ထင်အောင်ထင်မှားသတင်းတွေခွာတဲ့သတင်းတွေပေါ့နော်။ဒီကိုကျွန်တော်တို့ကြုံရတယ်။အခုကလာမှာတော့အင်တာနက်ကိုတော်တော်လေးဆက်စားပွားပွားသုံးနေရတဲ့အချိန်ဖြစ်တဲ့အခါကျတော့နောက်ပြီးတော့ပုံလိုက်တဲ့ဇာတ်ရအားလုံးကြီးပါလေရက်သွားပြီပေါ့နော်။နောက်တခြားသားမီဒီယာတွေလည်းဒီရုပ်သံမီဒီယာတွေဆိုရင်လည်းဒါကုကြောင့်ပိုးဝဲကြည့်နေရတဲ့အချိန်ဖြစ်နေတဲ့အခါကျတော့သတင်းစီးရဲကတော်တော်လေးအားနေသွားခြင်းကြတော့ဒီကကောလာဟာရီကိုကြုံရတယ်။လူကြီးရဲမှာပေဟာအမှန်ပေဟာအမှားဆိုတာတော်တော်လေးခွဲခြားခက်လာတယ်ပေါ့နော်။အဆိုးဆုံးအခြေအနေကိုရောက်သွားပြီလို့ပဲပြောရမယ်။အရှင်ကလည်းလက်ခွင့်ရတော့ဒီလိုပဲပေါ့နော်
။ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့ဒီကနေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးဖို့နဲ့ဖန်စီကန်သတင်းသမားတွေကိုပြန်လုပ်ပေးဖို့လူငယ်တွေကအွန်လိုင်းကမ်ပိန်းတွေလုပ်ပြီးတောင်းဆိုခဲ့ကြပါရယ်။ဆီယနာတင်ခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းဖန်စီခံခဲ့ရပြီးတော့အခုအချိန်ထိဆက်ပြီးဖန်စီခံနေရတဲ့သတင်းသမား90နီးပါးရှိနေတယ်လို့နောက်ထပ်အယောက်20နီးပါးလည်းဖန်ဝရန်ထုတ်ခံထားပါရယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအညွန့်ကိန်းဟာ2020နှစ်ကထက်တဆင့်ကျဆင်းသွားပြီးနိုင်ငံပေါင်း180မှာ140နေရာမှာရှိတယ်လို့နေစီမထသတင်းတောက်များအဖွဲ့ ISF ရဲ့ဧပြီလကုန်ပိုင်းကထုတ်ပြန်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့10နှစ်တုန်းကအနေအထားမျိုးကိုပြန်ရောက်သွားပြီလို့လည်း ISF အဖွဲ့ကပြောပါတယ်ရှင်။